Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်ဇွန်လ3ရက်တောက်ကြနေ့ VOA အတန်းလွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ16 19နဲ့ 25 တို့ကနေဖန်ယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုရှင်းပြောင်းလဲကျွန်တော်ကြော်ကြော်သိင်းကြီးညာမှာပါ။အရှိလေပဲညင်ချင်းကြီးဆွေးနွေးပွဲတွေပြန်ဆက်နိုင်မှုရည်ရွယ်ချက်နဲ့ပါရီမြို့တော်မှာထိပ်တန်းတက်နမှန်တွေဆွေးနွေးနေကြပါတယ်။စင်ကာပူနိုင်ငံမှာရှန်ဂရီလာဆွေးနွေးပွဲလို့သိကြတဲ့အာဆာဒေတာလူမျိုးရေးဆိုင်ရာနှစ်ဆင်ဆွေးနွေးပွဲကျင်းပနေပါတယ်။မြေထဲပင်လယ်မှာရွှေပြောင်းတုခတဲ့800လောက်ပါသွားတဲ့ရေရင်တိတ်မှောက်ပြီးလူ250ကျော်ပျောက်ဆုံးနေပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
အခုညနေခင်းသတင်းဆောင်မတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိဒီမိုကရက်တစ်ပါတီကရှင်ပြိုင်နေတဲ့သမ္မတလောင်းအဖြစ်ရှင်ပြိုင်မှုအခြေအနေကိုသိကြရမှာဖြစ်တယ်လို့မြန်မာတနိုင်ငံလုံးအပြစ်ရက်ပြီးငြိမ်းချမ်းရေးရဖို့အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားတွေကြားဆွေးနွေးနေတဲ့အခြေအနေပဲအထိခရီးရောက်နေပါပြီလေ
။ငြိမ်းချမ်းညီလာခံလို့လည်းပြောတယ်ပြီးတော့27ရာစုပင်လုံးလည်းပြောတယ်ဆိုတော့ဒီအပေါ်မှာသူ့ရဲ့သဘောထားကပါပြီလေ။တချို့အဖွဲ့တွေကို NCA ထိုးပြီးမှတက်ရမယ်လို့ပြောခဲ့တယ်လို့တချို့အဖွဲ့တွေကိုထိုးစရာမလိုဘူး။
ကချင်လက်နက်ကိုင်အဖွဲ့ပြောခွင့်ရသူကမေခွန်းထုတ်ထားတာနဲ့တူနားဆင်နိုင်ပါတယ်။ငွေကြေးခေါ်ဝါချမှုနဲ့အခွန်ရှောင်မှုတွေကိုစူးစစ်နိုင်ရေးစနစ်တစ်ခုတည်ဆောက်နိုင်မဲ့ ATM ငွေထုတ်ဆက်တွေ၊ Mobile ငွေလွှဲစနစ်တွေနဲ့စီစဉ်ဆောင်ရွက်နိုင်မဲ့ပြပွဲအကြောင်းတခါဘူကျောင်းဆန်းရဲ့ပင်လုံစာချုပ်ခရီးစဉ်မှာကားမောင်းပြီးလိုက်လံပို့ဆောင်ခဲ့သူအဲ့ဒီခေတ်ကတောင်ကြီးမြို့တော်ဝင်ဟောင်းသက်တရနှစ်နှစ်အရွယ်မှာကွယ်လွန်သွားပါပြီဒီလိုသတင်းတွေကိုနားဆင်ရပါမယ်ဒါရီမတိုင်ခင်အရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှာဖောင်းလို့ကြီးညာပါမယ်ရှင
်ရဆိုင်နေတဲ့အစ္စရေးပါလက်စတိုင်းညီညာရေးဆွေးနွေးပွဲတွေပြန်ဆက်နိုင်ရေးလုံလောက်တဲ့ဘုံတူညီချက်သဘောထားကိုရလာဖို့ပြည်ထောင်နိုင်ငံပါရီမြို့တော်မှာဒီကနေ့စီဝေးနေကြတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဥရောပနဲ့အာရဗ်နိုင်ငံတွေကထိတန်းတက်နမန်တွေမျှော်လင့်နေကြပါတယ်အစ္စရေးနဲ့ပါလက်စတိုင်းတို့အနေနဲ့ငြိမ်းချမ်းရေးအတွက်တတိရှိရှိရွေးချယ်ကြဖို့ပြည်သူ့သမ္မတဖရွန်ဆွာအော်လန်ကအစည်းအဝေးအဖွင့်မှာပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းအကြားရရှိခံမဲ့သဘောတူညီချက်တရက်ဟာဒေသတစ်ခုလုံးနဲ့သက်ဆိုင်ရမယ်လို့ပြည်သူ့သမ္မတကဆိုပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအစီအစဉ်လုပ်ပေးဖို့မှာကမ္ဘာ့အင်အားကြီးနိုင်ငံတွေအဓိကအခန့်ကဏ္ဍကပါဝင်သင့်ပေမဲ့အစိုးမှာတော့ကွဲပြားချက်တွေကိုနှစ်ဖက်အကြားဖြေရှင်းရမှာပဲလို့မစ္စတာအော်လန်ကပြောပါတယ်။ပြည်သူ့နိုင်ငံကကမ္ဘာ့ကထပ်ပြုကျင်းပတဲ့ဒီအစည်းအဝေးမှာအမေရိကန်ရဲ့ပါဝင်မှုကတိတ်တော့အားတက်တရောမရှိလာပါဘူး။နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာပြင်သစ်နဲ့တခြားနိုင်ငံတွေကအဆိုပြုတင်ပြမဲ့စိတ်ကူးစိတ်တမ်းတွေကိုနားထောင်ဖို့တသက်ဒီအစည်းအဝေးကိုတက်နေတာပါ။ဒါပေမဲ့လည်းနှစ်နိုင်ငံရှင်တွဲအနေနဲ့ရည်မှန်းချက်အောင်မြင်စေဖို့အရေးတကြီးလုပ်ရမယ်ဆိုတော့ကတော့အမေရိကန်အကြီးတန်းတာဝန်ရှိသူတွေကအလေးနဲ့ပြောပါတယ်။တသက်မမှန်အစီအစဉ်တစ်ခုကိုအဆိုပြုဖို့ဒီအစည်းအဝေးကိုတက်နေတာမဟုတ်ပါဘူးလို့နိုင်ငံသားဌာနအကြီးတန်းတာဝန်ရှိသူတူကပြောပါတယ်။အမေရိကန်အနေနဲ့စိတ်ကူးစိတ်တမ်းတွေကိုထက်သွင်းစဉ်းစားဖို့အစဉ်နဲ့ရှိပေမဲ့အဲ့ဒါကိုအကောင့်ထည့်ဖို့မယ်ဆိုရင်တော့အဲ့ဒီမှာအမေရိကန်ရဲ့အခန်းကဏ္ဍတစ်ခုခုရှိမယ်ဆိုရင်တော့ဘာဆိုတာမဆုံးဖြတ်ရသေးပါဘူးလို့အဲ့ဒီတာဝန်ရှိသူကပြောပါတယ်
။ကမ္ဘာထွန်းကကာကွယ်ရေးဝန်ကြီးတွေနဲ့ဆေးဘက်ဆိုင်ရာအကြီးအကဲတွေတက်ရောက်ကြမယ်။အာရှဒေသရဲ့အကြီးဆုံးလုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာရာစင်ကာပူနိုင်ငံမှာရောက်ရှိနေပါတယ်။ Shangri-La Dialogue လို့လူသိများတဲ့၃ရက်ကြာဒီထိပ်သီးဆွေးနွေးပွဲအတွင်းစနေနေ့မှာမစ္စတာကာရာမိန့်ခွန်းပြောမှာပါ။တနင်္ဂနွေနေ့မှာအဆုံးသတ်မဲ့ဒီအစည်းအဝေးအတွင်းမှာတော့တောင်တယောက်ပင်လယ်ပြင်မှာတရုတ်ဘက်ကအင်အားဆက်လက်တိုးချက်တည်ဆောက်နေတဲ့ကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်နိုင်ပါတယ်။တရုတ်ဟာတောင်တယောက်ပင်လယ်ပြင်မှာအင်အားတိုးချက်ထွင်ပြီးကိုယ့်ကိုယ်ကိုတခြားနိုင်ငံတွေနဲ့ကင်းကွာအောင်လုပ်နေတယ်လို့ဝန်ကြီးကာတာကပြီးခဲ့တဲ့သတင်းပတ်တုန်းကလည်းသတိပေးပြောဆိုတာပါ။တောင်တရုတ်ပင်လယ်ပြင်နေရာအများစုကိုတူပိုင်တယ်လို့တရုတ်ကပြောဆိုထားပြီးအဲဒီကကျုံးငယ်လေးတွေပေါ်မှာပြီးခဲ့တဲ့နေ့ကစလို့စစ်စခန်းတွေစတင်တည်ဆောက်ခဲ့ပါတယ်။အိန်းကြီးချင်းဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေကလည်းအဲဒီကျုံးငယ်တွေကိုသူတို့လည်းပိုင်ဆိုင်တဲ့အကြောင်းပြောဆိုထားတာပါ။သဘာဝတယံစာရပေါ်တွေ့ဝါတဲ့တောင်တရုတ်ပင်လယ်ပြင်မှာနေမြေပိုင်ဆိုင်တဲ့အကြောင်းပြောထားတဲ့နိုင်ငံပေါင်း6နိုင်ငံရှိပါတယ်။အာရှထိပ်သီးလုံခြုံရေးဆွေးနွေးပွဲမှာတော့တောင်တရုတ်ပင်လယ်ပြင်ကိစ္စအပြင်ကိုရီးယားကျွန်းဆွယ်ကတင်းမာမှုတွေအမေရိကန်တရုတ်ဆက်ဆံရေးနဲ့အာရှဒေသမှာစစ်သွေးကြွတွေရဲ့လှုပ်ရှားမှုတွေကိုတိုးလာနေတဲ့ကိစ္စတွေကိုလည်းဆွေးနွေးနိုင်ပွဲရှိပါတယ်ရှင်
။ဒီမိုကရက်တစ်ပါတီသမ္မတလောင်းယူဘွဲမှာနံပါတ်1နေရာရှိနေတဲ့ဟီလာရီကလင်တန်ရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးစူးရှပြင်းထန်တဲ့မေကွန်းအပေါ်မိန်ကွန်းအပေါ်ရီပက်ဘလီကန်ပါတီသမ္မတလောင်းဖြစ်နိုင်ခြေရှိနေတဲ့ဒေါ်နယ်ထရမ့်ကကြာသပတေးနေ့ညမှာအပြင်းထန်တုံ့ပြန်ပြောဆိုပါတယ်။အတိတုဒ်တည်ငြိမ်မှုနဲ့ကြီးမားတဲ့တာဝန်ယူမှုတွေလိုအပ်တဲ့သမ္မတတာဝန်ကိုထမ်းဆောင်ဖို့ထရမ့်ဟာပင်ကိုစရိုက်အရာအရေးချင်းမမိဘူးလို့ကြာသပတေးနေ့အစောပိုင်းပြောတဲ့မိန့်ခွန်းထဲမှာကလင်တန်ကဝေဖန်တိုက်ခိုက်တာပါကျွန်တော်ရဲ့ပင်ကိုစရိုက်ဟာသူ့ထက်အများကြီးပိုပြီးတော့မာကျော်တယ်အများကြီးပိုပြီးကောင်းတယ်ဆိုပြီးအဲဒီနေ့ညနေပိုင်းကယ်လီဖိုးနီးယားပြည်နယ်ဆန်ဟိုဆေးမြို့မှာပြောတဲ့မိန့်ခွန်းထဲမှာထရမ့်ကတုံ့ပြန်ပြောဆိုပါတယ်သူ့ရဲ့နိုင်ငံခြားရေးမူဝါဒကိုလိန်ညာတဲ့ကလင်ကတိဟီလာရီလို့သူပြောပြီးတော့လှုပ်ကြံဖန်တီးပြောဆိုထားတယ်လို့ထရမ့်ကဆိုပါတယ် ပရင်တန်ကသမရကတော်အထက်လူတော်အမတ်နဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်သူ့ရဲ့ကိုယ်ပိုင်အတွေ့အကြုံတွေကိုမိန်ကွန်းထဲမှာအထူးအသားပေးပြီးပြောဆိုပါတယ်။သူဟာနိုင်ငံမှာလိုအပ်တဲ့တည်ငြိမ်တဲ့တန်ငင်းတမန်ကင်းကိုဖော်ဆောင်နိုင်မယ်လို့ပြောပါတယ်။တရားရုံးကသူ့ကိုတီးမခံနိုင်အောင်လုပ်လိုက်တာကြောင့်ဒေါ်နယ်ထရမ့်ကကျမတို့ကိုစစ်ပွဲတွေဆွဲခေါ်သွားနိုင်တယ်ဆိုတာမြင်အောင်ကြည့်ဖို့မခဲရင်ပါဘူးလို့ကလင်တန်ကပြောပါတယ်။ကလင်တန်မိန်ကွန်းပြောနေတဲ့အချိန်မှာအိပ်ပျော်မသွားအောင်နေဖို့မလွယ်ဘူးလို့ထရမ့်ကတုံ့ပြန်ပြီးတကယ်လို့သာကလင်တန်ဟာအိပ်မရတဲ့လူတွေကိုမိန်ကွန်းပြောရင်ငွေအတော်ရနိုင်တယ်လို့လည်းပြောပါတယ်။အကြံဖက်ဝါဒဟာအမေရိကန်နိုင်ငံသားတွေကြားအဓိကစိုးရိမ်တဲ့ကိစ္စတစ်ခုဖြစ်တယ်ဆိုတာလူလူသဘောထားစစ်တမ်းတွေကပြနေတာကြောင့်ဒီကိစ္စပေါ်ထရမ့်ရဲ့ရည်ရည်ချက်ကိုကလင်တန်ကဥတီထိုးနှက်နေတာဖြစ်ပါတယ
်။တောက်ကြာနဲ့အစောပိုင်းကအမြဲတမ်းပင်လယ်မှာတိမ်မောက်သွားတဲ့ဆက်လေးပေါ်လိုက်ပါလာသူဒုက္ခသည်တွေကိုအရေးပေါ်ကယ်ဆယ်ရမှာအလောင်းလေးလောင်းရှာဖွေတွေ့ရှိခဲ့ပြီး342ဦးကိုကယ်တင်နိုင်ခဲ့ပြီလို့ IOM နိုင်ငံတကာရွှေ့ပြောင်းနေထိုင်သူအဖွဲ့စီကပြောပါတယ်။တောက်ကြာနဲ့အစောပိုင်းကနှိမ့်မြုပ်သွားတဲ့တစ်သားလေပေါ်မှာရွှေ့ပြောင်းဒုက္ခသည်အယောက်900နီးပါးလိုက်ပါလာတယ်လို့တာဝန်ရှိသူတွေကယူဆကြပါတယ်။ရှာဖွေရေးလုပ်ငန်းဆက်လက်ဆောင်ရွက်ဖို့အတွက်ကယ်ဆယ်ရေးရဟယင်ဒဇင်းနဲ့ Greek ကမ်းခြေဆောင်အဖွဲ့ဆက်လေဒဇင်းအပါအဝင်ကယ်ဆယ်ရေးဆက်လေ၅ဇင်းကိုအဲ့ဒီနေရာတစ်ဝိုက်မှာချထားပါတယ်။အခုချိန်ထိတော့အခြေခံကယ်ဆယ်ရေးလုပ်ငန်းတွေကိုဂရိအာနာပိုင်တွေကဆက်လက်လှုပ်ဆောင်နေတာဖြစ်တဲ့အကြောင်းနဲ့အီဂျစ်တပ်ဖွဲ့တွေကလည်းကယ်ဆယ်ရေးလုပ်ငန်းအတွက်ပူးပေါင်းလှုပ်ဆောင်ဖို့ရှိတယ်လို့လည်းဂရိမှာရောက်ရှိနေတဲ့ IOM ပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ်။ဒုက္ခသည်တွေကိုအရင်ဦးဆုံးခရစ်ကျွန်းမှာနေရာချထားပေးမှဖြစ်ပေမဲ့အရေးအတွက်များပြားတဲ့အတွက်ကြောင့်အဲ့ဒီမှာအကြာကြီးထားမှာမဟုတ်ပါဘူး။ဒုက္ခသည်တွေဟာဘယ်နိုင်ငံသားတွေလဲဆိုတာအတိပြုချက်မရှိသေးပေမဲ့သူတို့ရဲ့ကံကြမ္မာဟာဒုက္ခသည်စစ်မစစ်ဆိုတဲ့အပေါ်မူတည်ပြီး क्वे ပြားချနာမှုရှိမှာဖြစ်ပါတယ်။လေဗျားနိုင်ငံကနေဂရိနိုင်ငံကိုရေချောင်းကနေသွာလာနေကြတဲ့ဒုက္ခသည်တွေထဲမှာတော့နိုင်ဂျီးရီးယားနဲ့ကင်ဘီယားနိုင်ငံသားတွေအများစုပါဝင်လက်ရှိပေမဲ့ဆိုမာလီယာနဲ့အီရီထရီးယားနိုင်ငံသားတွေထွက်ပြေးလာသူတွေလည်းပိုများလာနေပါတယ်ရှင်။
ယူအေဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေကနေတောက်ကြနေညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အိန္ဒိယနိုင်ငံမြောက်ပိုင်းမှာဘာသာရေးတပ်ဖွဲ့ဂိုင်းတစ်ခုကထောင်ပေါင်းများစွာသောအဖွဲ့ဝင်တွေတရားမဝင်နေရာယူထားကြတဲ့ပန်းခြံတစ်ခုကိုရဲတပ်ဖွဲ့ကကြာသာပတိနေ့နှောင်းပိုင်းရှင်းမှုစူးစမ်းတာမှာလူ19ယောက်ထက်မနည်းသေဆုံးသွားပါတယ်။ဂိုင်းဝင်3000လောက်ကိုရှင်းမှုစူးစမ်းရင်သေဆုံးသူတွေထဲရဲတပ်ဖွဲ့ဝင်2ဦးလည်းပါပါတယ်။မာတူရာမျိုးကအဲ့ဒီနေရာကိုတရားမဝင်ယူထားကြတာ2နှစ်ရှိပါပြီ။ဆွာဒင်းဘာရတ်ဗီဒစ်စတယာဂရာဂိုင်းကအဖွဲ့ဝင်ရာပေါင်းများစွာကိုလည်းဖမ်းဆီးပါတယ်။အဲ့ဒီနေရာကိုယူထားသူတွေစောက်ထားတဲ့ရွက်ပြင်တဲတွေဖြစ်သူလို့စောက်ထားတဲ့တက်သားအိမ်တွေကိုဖယ်ရှားဖို့တရားရုံးအမိန့်ကိုရပြီးတဲ့နောက်အာဏာပိုင်တွေကအခုလိုရှင်းလင်းတာပါ။ပန်းချာနယ်မှာနေနေသူတွေကသစ်ပင်တွေပေါ်ကနေတနတ်တွေနဲ့ပြန်ပစ်တယ်လို့လက်ပစ်ဘုံတွေနဲ့လည်းပြန်ပစ်ပြီးတိုက်ခိုက်တယ်လို့ဒေသတွင်းသတင်းတွေကပြောပါတယ်။လောင်စာစီစင်းလုံးတွေချပေးဖို့နဲ့အစိုးရအဖွဲ့ဝင်အများအပြားအတွက်ယူကောက်ပွဲတွေကိုပယ်ဖျက်ဖို့အဲ့ဒီလူတွေကတောင်းဆိုကြတာလို့သတင်းတွေကဆိုပါတယ်။သူတို့ဟာ Subhas Chandra Bose ကိုလေးစားတဲ့တော်လိုင်းသမားတွေဖြစ်တယ်လို့ဂိုင်းဝင်တွေကလူမှုဆက်သွယ်ရေးမီဒီယာမှာသူတို့ကိုသူတို့ဖော်ပြပြောဆိုပါတယ်။ Subhas Chandra Bose ဟာ1945ခုနှစ်စစ်စင်ရေးအတွင်ပျောက်ဆုံးသွားတဲ့အိန္ဒိယလွတ်လပ်ရေးခေါင်းဆောင်တူဖြစ်ပါတယ်
။ Texas ပြည်နယ် Fort Hood ဂျီတပ်စ်ခန်းကရေကြီးနေတဲ့ချောင်းထဲမှာကားမောက်သွားခဲ့ပြီးတဲ့နောက်စစ်သား5ဦးသေဆုံးပြီးနောက်ထပ်4ယောက်ပျောက်နေတယ်လို့ပြည်နယ်စစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။ဂျာသာပတိနဲ့မနေ့ပိုင်းလင့်ချစ်ကန်စင်းချိန်အတွင်း All ချောင်းထဲကရေစီးအရှိန်ကြောင့်နှစ်တန်ကားမောက်သွားပြီးတိတ်မကြခင်မှာပဲအလောင်း၃လောင်းကိုပြန်တွေ့ခဲ့တာဖြစ်ပါတယ်။နောက်ထပ်နှလောင်းကိုတော့ကြာသာပတိနဲ့နောက်ပိုင်းမှာပြန်ရပါတယ်။မိသားစုဆွေမျိုးသားချင်းတွေကိုအကြောင်းမကြားရသေးတဲ့အတွက်တည်ဆုံသွားတဲ့စစ်သည်တွေရဲ့နာမည်ကိုစစ်တပ်ကမထုတ်ပြန်သေးပါဘူး။ကားထဲမှာပါသွားတဲ့နောက်ထပ်စစ်သား၄ယောက်ကိုစစ်ရေရင်တွေအနက်ခံခွေးတွေရေချောင်းကယ်ဆယ်ရေးရင်တွေနဲ့ဆက်လက်ရှာဖွေနေပါတယ်။အပေါ့စားဗျူဟာ၃ Light Medium Tactical Vehicle ဆိုတဲ့စစ်ကားဟာဘေးကာတွေပါတဲ့ဝမ်းပြား Truck ကပုံစံမျိုးဖြစ်ပြီးတပ်ဖွဲ့တွေကိုတည်ဆောင်လာမှာကိုအသုံးပြုတာဖြစ်ပါတယ်စစ်သား3ယောက်ကိုကယ်တင်ခဲ့ပြီးလောလောဆယ်ဆေးရုံတင်ထားပြီးတော့အခြေအနေကောင်းနေပါတယ် Texas ပြည်နယ် Houston မြို့အနောက်မြောက်ဘက်ကီလိုမီတာ320အကွာမှာရှိတဲ့ Fort Hood ရပ်မှာမကြသေးခင်ရက်တွေကအကြီးအကျယ်မိုးရွာနေတာပါအေဗီလာလည်းမိုးကြောင့် Houston မြို့တွင်းနဲ့ပတ်ပတ်လည်မှာရေကြီးပြီးလူ၈ယောက်ထက်မနည်းတည်ဆုံးပြီးနေအိမ်တစ်ထောင်ကျော်ပျက်စီးခဲ့ပါတယ်ရှင်
အမေရိကန်စစ်ဖက်တီးခြားလေ့ကျင့်ခန်းနှစ်ခုအတွင်းစိတ်ထိခိုက်ပွဲဆုံးရှုံးရတာတွေကနေအမေရိကန်စစ်ဖက်အနေနဲ့သင်ခန်းစာရမှာပါလို့ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်။ Texas ပြည်နယ် Fort Hood အရမှာရေကြီးနေတဲ့ခြောင်းတွေကြာသာပတိနေ့ကကားမောက်ပြီးစစ်သား5ဦးသေဆုံးပြီးတော့4ယောက်ပျောက်နေတဲ့ဖြစ်ရပ်ကိုကာကွယ်ရေးဝန်ကြီးကရည်ညွှန်းပြောဆိုတာပါ။ဒါ့အပြင်အဲ့ဒီတရက်ထဲမှာပဲအမေရိကန်ရေတပ်က F/A-18 Blue Angels တိုက်လေယာဉ်တစ်စင်းဟာ နေ့လယ်ပိုင်းလေ့ကျင့်ခန်းအတွက်ပြန်တက်ချိန်မှာပြတ်ကျပြီးလေယာဉ်မှုတွေတိုက်စုံနေဖြစ်ရလည်းရှိခဲ့တာပါတရုတ်ဖို့ပြန်တမ်းပြဖို့စီစဉ်ထားတဲ့လေကြောင်းပြပွဲတစ်ခုမတိုင်ခင်ရပိုင်းအတွင်းမှာပဲတန်းစီပြည်နယ်နက်ရှဗီမြို့တော်နီးဆမာနာမြို့နယ်မှာအခုလိုပြတ်ကျတာပါအဲဒီတိုက်လေယာဉ်ပြတ်ကျပြီးတဲ့နောက်တခြား Blue Angel တိုက်လေယာဉ်၅စင်းကတော့ချောချောမမောပဲပြန်ဆင်းလာပါတယ
်1989ခုနှစ်တရုတ်နိုင်ငံ TNMN ရင်ပြင်ဒီမိုကရေစီရဲ့လှုပ်ရှားမှုအကြမ်းဖက်ဖြိုခွင်းခံရတဲ့28နှစ်နေပတ်လည်းမတိုင်ခင်မှာပဲတိုင်ဝမ်လွှတ်တော်အမတ်တဖွဲ့ကဒီမြို့တော်တိုင်ပေပါလီမန်မှာအောင်မြင်ပွဲအခမ်းအနားပြုလုပ်ခဲ့ကြပါတယ်ဒီအကြံဖက်ဖြိုခွင်းမှုနဲ့ပတ်သက်ပြီးတရုတ်အစိုးရအနေနဲ့မိမိတို့ရဲ့မာယွန်းတဲ့လုပ်ရကိုဝန်ခံပြီးတပ်ဖြတ်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပြည်သူတွေကိုဝန်ချတောင်းပန်ဖို့လွှတ်တော်အမတ်တွေကတရုတ်အစိုးရကိုတောင်းဆိုလိုက်ပါတယ်သူတို့အနေနဲ့အခုလိုအောင်မြင်ပွဲအခမ်းအနားပြုလုပ်ခဲ့တာဟာအမှန်တရားကိုတောင်းဆိုတာဖြစ်ကြောင်းဒါဟာသမိုင်းပေးသင်ခန်းစာတစ်ခုဖြစ်တယ်လို့လည်းလွှတ်တော်အမတ်တူကပြောပါတယ်လွန်ခဲ့တဲ့28နှစ်ကမိဘတွေပေါ်တရုတ်အစိုးရလုပ်ခဲ့တာတွေဟာတကယ့်ကိုလူမဆန်တဲ့ယွန်းရှာမုန်တီးစရာအဖြစ်ဖြစ်တယ်လို့1989ခုနှစ်ကကျောင်းသားခေါင်းဆောင်တူဦးကဒီပါလီမန်မှာပြောဆိုခဲ့ပါတယ်ရှင
်
တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါအခုသတင်းလွှာတွေသတင်းဆောင်ပါတွေဇက်တိုက်ထုတ်လင်းပေးပါတော့မယ်ရှင်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရှေ့လာမဲ့အင်္ဂါနေ့ကျင်းပမဲ့ပါတီရင်းသမရလောင်းအကြိုပြိုင်ပွဲမှာဒီမိုကရက်တစ်ပါတီကမဲဆန်ဒါရှင်တွေရဲ့ထောက်ခံမှုရဖို့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်နဲ့ဘောင်းမောက်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်တို့အပြိုင်ဆိုင်ကြိုးစားနေကြပါတယ်။အကြိုရွေးပွဲမှာမဲပေးကြဖို့ကိုယ်စားလှယ်တွေရဲ့စီယုံရေးလုပ်ငန်းစေတနာဝန်ထမ်းတွေကဖုန်းနဲ့ရောတအိမ်တဆင်ပါလိုက်လံပြီးတော့လည်းနှိုးဆော်နေကြတာပါ။ကိုယ်စလေလောင်းတွေရဲ့ဇယိုက်လက္ခဏာတွေဟာသူတို့ရဲ့ရည်တည်ချက်တွေလိုပဲအေးပါသလိုမက်ဆန်နာရှင်တွေကထောက်ခံရမှာလဲကိုပိုင်ခန်းစားချက်နဲ့သာဆုံးဖြတ်ကြတဲ့အကြောင်း VOA သတင်းတောက် Elizabeth Lee ရဲ့သတင်းပြဖို့ချက်ကိုနန်းလောင်ကပြောပြပါမယ်ရှင
်မက်ဆန်နာရှင်တွေနဲ့တိုက်ရိုက်ဆက်သွယ်ရမယ့်နေရီကိုခက်တတွက်လေ့လာပြီးတာနဲ့သူ့လိုပဲ Bunny Sanders ကိုထောက်ခံကြဖို့လက်ရှိ Jones စပြီးတော့လှုပ်ရှားပါတော့တယ် Jones ကအခုလိုပြောပါတယ
် He's honest I can trust him I mean I'm looking out for the future of
သူကဖြောင့်မတ်ပါတယ်ကျမသူ့ကိုယုံတယ်ဝင်းဝဲအမျိုးတွေနဲ့ညီမအနာကက်အတွက်ရောဝေးလာမဲ့ကလေးတွေအတွက်ပါကျမကထည့်တွက်နေရတာဆိုတော့သူ့ရည်တည်ချက်တွေမှာလည်းဒါရီအားလုံးပါနေပါတယ
် Vermont ပြည်နယ်အထက်လွှတ်တော်မှာ Sanders ကတော့ချမ်းသာသူတွေနဲ့လူလတ်တန်းစားတွေကြားကွာဟချက်တွေကြီးမားလာတာကိုအာရုံစိုက်စီယုံနေတာပါအခမဲ့ကောလိပ်ကျောင်းတက်နိုင်ဖို့အနှိမ်ဆုံးလောက်အားခါကိုတစ်နာရီ9ဒေါ်လာနဲ့25စင်ကနေ15ဒေါ်လာအထိတိုးပေးဖို့အစီအစဉ်တွေဟာလည်းမိဆုံဖားဆုံးမဟုတ်ပဲကြီးပြင်းလာခဲ့တဲ့ Jones တို့လိုလူတွေအတွက်မျောလင်းချက်တွေဖြစ်လာနေပါတယ်။ Jones ကအခုလိုဆိုပါတယ
်။ We struggled so much. We were homeless when I was in middle school.
ကျမတို့တကယ်ကိုရုန်းကန်ခဲ့ရပါတယ်။အလေလဲတက်နေတဲ့အချိန်မှာတစ်နှစ်လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့မှုပါတယ်။အနေဆုံးလာစားတိုးမဲ့ဆိုရင်တော့အထောက်အကူဖြစ်ပါပါ
။ Danny Sanchez ကတော့ပိုပြီးထိထိရောက်ရောက်တာဝန်ယူနိုင်မဲ့သမ္မတဖြစ်မယ်လို့ယုံကြည်တဲ့အတွက် Hillary Clinton ကိုထောက်ခံနေသူပါ။ Danny ကအခုလိုပြောပါတယ်
။ Bernie, I think he's a good candidate.But his ideas are a little
Barney ha ကိုယ်စားလှယ်ပေါင်းတရားလို့ထင်ပါတယ်ဒါပေမဲ့လည်းသူ့အယူအဆတွေကနည်းနည်းတော့လက်တွေ့နဲ့ကင်းကွာတယ်လို့ထင်တယ်အမြင့်ဆုံးလောက်ခကိစ္စကို Hillary Clinton လည်းထောက်ခံမှုပါတယ်နယူးယောက်မှာဖိအားပေးကြိုးပမ်းခဲ့ဘူးသလိုအခုဒီနေရာ Los Angeles မှာလည်းလှုပ်ဖူးပါတယ်ဒါကြောင့်လည်းသူထပ်ပြောနေတဲ့ကိစ္စတွေကို Hillary ကလည်းလှုပ်မှာပါပဲ
Mexican ဖွား American နိုင်ငံသား Sanchez ကတော့သူမိဘတွေကိုယ်တိုင် American ကိုရောက်လာကြတဲ့နောက်ခံအကြောင်းရင်းတွေလို့ကိုရီးကိုရာခန်းစားချက်တွေကြောင့်လူဝင်မှုကြီးကြပ်ရေးဥပဒေပြုပြင်ပြောင်းလဲရေးကိုပိုးပြီးတော့စိတ်ဝင်စားနေပါတယ်။ Dennis ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ Originally they came here illegally. Obviously from there they did went to school.
မူလတော့ကဒီလူတွေတရားမဝင်ရောက်လာကြတာပါ။အဲဒီကမှကျောင်းတက်နိုင်ငံသားဖြစ်လာကြပြီးမဲပေးခွင့်ရတာကိုလည်းဝမ်းသာနေကြတာပါ။မဲပေးနေကြတာလည်းတော်တော်ကြာပါပြီ။ American နိုင်ငံသားတွေလိုပဲသူတို့လည်းအခွန်ပေးနေကြတာပါ။ထပ်ပြောရမယ်ဆိုရင်တော့လူတိုင်းလူတိုင်းအမေရိကန်အိမ်မက်တွေကိုခံစားခွင့်ရှိတင်ပါတယ
်။တခြားထောက်ခံသူတွေလိုပဲနိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ဟာမဲဆွဲပွဲဂရီတွေလက်တွေအကောင့်ထဲပေါ်မဲ့သူလို့လဲဆန်ချေကယုံကြည်ထားပါတယ်။ဒါပေမဲ့လည်းကလင်တန်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာမယ်ဆိုရင်တော့ဆန်နတ်ကိုထောက်ခံသူတွေရဲ့တဘောထားတွေပြောင်းမဲ့ပုံတော့မရှိပါဘူး။ Jones ကအခုလိုပြောပါတယ
်။ I am 100%
ကျမကတော့ရာတုံးပြည့်ဘာဒီပါပဲ။
ကိုထောက်ခံတဲ့ကိုစလဲနဲ့ပြိုင်ဖက်တယောက်ကိုမဲမပေးချင်ကြတာဟာအကျိုးမဲပေးပွဲမှာဖြစ်လေဖြစ်တာရှိတဲ့တဘာဝလို့လဲအကဲခတ်တွေကမြင်ပါတယ်။ဒါပေမဲ့လည်းပြိုင်ဖက် Republican Party ကတအူးဒီတာကြံနေတဲ့ဂရေကျွဲတထေး Donald Trump တမရဖြစ်လာနိုင်တဲ့အချက်ကြောင့်နိုဝင်ဘာတမရရွေးကောက်ပွဲမတိုင်ခင်ကြားကာလအတွင်း Democratic Party မဲဆန္ဒရှင်တွေရဲ့သဘောထားတွေပြောင်းလဲကောင်းပြောင်းလဲနိုင်တဲ့အလားအလာတွေလည်းရှိနေဆဲဖြစ်ပါတယ်ရှင်။
しましたね。 ကွန်ဆာတော့မှုကြောင့်ဂျမားရေးကိုထိခိုက်စေနိုင်တဲ့အပြင်ပတ်ဝန်းကျင်ကိုပါညံ့ညမ်းမှုတွေဖြစ်ပေါ်စေတာကြောင့်ကွန်ဆာတော့မှုရော့ကြရေးလှုပ်ဆောင်ကြဖို့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေကိုဗဟုအစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ကွန်ဆာချင်းဟာမြန်မာနိုင်ငံအတွင်းကအရွယ်ရောက်သူအမျိုးသားတွေအကြားမှာရေပန်းစားတဲ့အရာတစ်ခုဖြစ်တယ်လို့ကွန်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းကြသူတွေလည်းအများအပြားရှိနေတာပါအခုလိုကွန်ဆာတုံးမှုပပျောက်ရေးကိုဥတည်စေတဲ့အစိုးရရဲ့လှုပ်ဆောင်မှုအပေါ်သောရရှင်ရဲ့အမြင်တွေကိုအခုလာမဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပါဝင်ဆွေးနွေးလို့ကြောင်းအကြောင်းကြားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ဒီလိုရဲ့တာကြနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အစိုးရတည်းရဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီရဲ့ဥက္ကဋ္ဌဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်မထိုးရသေးတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တို့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ DPN တို့ဒီကနေ့ထိုင်းနိုင်ငံမှာပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံမှုကနေရလတ်ကောင်းတွေရဖို့အစိုးရဘက်ကမျှော်လင့်နေသလို27ရာစုပင်လုံညီလာခံကျင်းပရမှာတိုင်းရင်းသားတွေအားလုံးစုံပါဝင်နိုင်ရေးဆိုတဲ့အဆိုအပေါ်အစိုးရကိုယ်စားလှယ်ဘက်ကတိကျတဲ့အဖြေပေးတာမျိုးမရှိဘူးလို့တိုင်းရင်းသားလက်နက်ကင်အဖွဲ့ဘက်ကဆိုပါတယ်။ဒီကနေ့အစည်းအဝေးအခြေအနေကိုထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ NCA ပြည်ရလက်မှတ်မရေးထိုးရသေးတဲ့လက်နက်ကန်တိုင်းရာဖွဲ့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့နဲ့အစိုးရရဲ့27ရာစုပင်လုံညီလာခံဖြည့်မြောက်ရေးကော်မတီတို့ကနေထိုင်းနိုင်ငံချင်းမိုင်မြို့မှာပရမဆုံးချိန်တွေ့ဆုံခဲ့ကြတာပါဒီကနေ့နှစ်ဖက်ဖွဲ့တွေ့ဆုံမှုနဲ့ပတ်သက်လို့27ရာစုပင်လုံညီလာခံဖြည့်မြောက်ရေးကော်မတီအစိုးရကိုယ်စားလှယ်ဖွဲ့အတွင်းမှဦးလှမောင်ရွှေကအခုလိုပြောပါတယ
်ဒီလကန်ပါတိုင်းလက်နက်ကန်ဖွဲ့ကြီးတွေဆက်မပေါ်ဝင်လာဖို့ကျွန်တော်တို့နေနဲ့လာရောက်ပြီးတော့တွေ့ဆုံဖြစ်ကြပါတယ်ကဲနာလက်နက်ကန်ကောင်းဆောင်တွေတက်တာလေအခုတွားနေတဲ့ process ပေါ်မှာတော့ပို့ပြီးတော့ကျွန်တော်တို့ဒီရှင်းရှင်းလင်းလင်းတော့ကျွန်တော်နားလည်လို့ဆိုတော့ဖြစ်ပါတယ်အဲ့ဒါပြီးသူတို့နေတော့မျိုးနေအများကြီးလေးအောင်ပုံပြီးဥက္ကဋ္ဌတော့ဒီမျိုးဝင်းနဲ့ပုံပြီးဝင်ရနေတော့အောက်အတက်နေကြပါလိမ့်ကျွန်တော်တို့လေးရပြီးလဲဆိုတော့ရှင်းပြတော့ဒီကြည့်မှုတော့ကျွန်တော်တို့ဗလာကင်းနိုးရတဲ့ဆိုင်တော့ပို့ပြီးတော့ကျလက်ကောင်းနေထွက်လာတယ်လို့ပဲကျွန်တော်တို့ယုံကြည်တယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လှုပ်ဆောင်သွားမဲ့27ရာစုပင်လုံညီလာခံမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့အစ်စ်တိုင်းမှာပါဝင်သွားနိုင်ဖို့လှုပ်ဆောင်သွားမယ်လို့လည်းဦးလှမောင်ရွှေကအခုလိုဆက်ပြောပါတယ
်တိုင်းမှာပေါ့ဗျာပါဝင်နေပါဝင်နေတဲ့လူတွေပါဝင်အောင်ကြိုးစားမယ်လို့ပြောတော့ကျွန်တော်တို့ရဲ့ဒါကိုလည်းလာရှိကြအောင်အဖွဲ့အားလုံးလိုလိုပါနိုင်ငံရေးစီးနေပွဲတွေတက်နေလို့ကျွန်တော်တို့ကတော့ဝိုင်းကြိုးစားရမယ်လို့ဆရာပါတယ်အဲ့တော့ခုနကတော့ပြောနေတဲ့၃ဖွဲ့မှာလည်းဒီကြိုတင်ပြီးတော့ပေါ့ကျွန်တော်စီကံဆက်တဲ့လူတွေပြောပြပါလိမ့်စီကံကြတဲ့လူတွေပြောပြတချို့ကျွန်တော်တို့ကညှိနှိုင်းဆောင်ရွက်နိုင်တယ်ဆိုတော့သူတို့လည်းတယောက်ခုအခွင့်အရေးရှိလာမယ်လို့ပြောပါ
ဒီကနေ့တွေ့ဆုံမှုမှာတော့ငင်းချမ်းရေးညီလာခံမှာအလုံးဘလို့ပါဝင်နိုင်မလဲညှိနှိုင်းတဲ့သဘောဆောင်တယ်လို့တိုင်းရင်းသားလက်နက်ကိုင် TPN ဖွဲ့ခေါင်းဆောင်ပူကျုပ်ကိုမော်ကပြောပါတယ
်ဒီညီလာခံကြီးကျင့်ပွနိုင်ဖို့အတွက်လာပြီးညှိနှိုင်းတာပထမအပိုင်းပေါ့လေနောက်တစ်ပိုင်းကတော့ဒီအခုငင်းချမ်းရေးညီလာခံမှာအလုံးကိုပါဝင်စေချင်တယ်ဘလို့ပါဝင်မလဲဆိုတဲ့အပိုင်းကိုတော့နှစ်ဖွဲ့စလုံးဘက်ကနေညှိရအောင်ဆိုတဲ့သဘောထားပါအခုဒီမနေ့ဒီကျုပ်ဒီပြည်စည်းအဖွဲ့ဥက္ကဋ္ဌနဲ့ခေါင်းဆောင်များပြောတာကတော့ညှိနှိုင်းပါအဲ့တော့ညှိနှိုင်းပါဆိုတော့ကျွန်တော်ဘက်ကလည်းဘလို့ညှိနှိုင်းလဲဆိုတဲ့အပိုင်းကိုအခုမကြခင်မှာကျွန်တော်တို့နှစ်ဖက်အဆက်အသွယ်လုပ်ပြီးတော့အစီအစဉ်တွေချမှတ်တော့ဖို့ဖြစ်ပါတယ
်27ရာစုပင်လုံညီလာခံကျင်းပမှုအနေအထားတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ချိတ်ဆက်မှုအခြေအနေလက်ရှိမှာမြန်မာတပ်မတော်နဲ့စစ်ရေးသိမ်းမှနေဆဲဖြစ်တဲ့ကိုကန်တပ်ဖွဲ့တန်းပလောင်တပ်ဖွဲ့ရခိုင်တပ်မတော် AA တို့ပါဝင်မှုရှိမရှိဆိုတဲ့မေးခွန်းပေါ်မှာ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းတို့ကနေတိကျတဲ့ဖြေပေးသွားတာမျိုးမရှိဘူးလို့လဲဗိုလ်ချုပ်ကွန်မော်ကဆက်ပြောပါတယ်
NCA ထိုးပြီးမှပဲဒီညီလာခံကိုတက်ရောက်ခွင့်ရှိမှာလားဒီညီလာခံနဲ့ဟိုအရင် NCA နဲ့ဘယ်လိုချိတ်ဆက်မလဲအခုကဟိုငင်းချိုင်းညီလာခံလို့လည်းပြောတယ်ပြီးတော့27ရာစုပင်လုံလည်းပြောတယ်ဆိုတော့ဒီအပေါ်မှာသူ့ရဲ့သဘောထားကပါလေတချို့အဖွဲ့တွေကို NCA ထိုးပြီးမှတက်ရမယ်လို့ပြောခဲ့တယ်လို့တချို့အဖွဲ့တွေကိုထိုးဆက်မလို့ဘူးလို့ပြောတဲ့အပိုင်းကပါလေနောက်အရင်အစိုးရလက်ထက်ကညှိနှိုင်းဖို့ခက်ခဲနေတဲ့ဥက္ကံတအန်းနဲ့ဒီ AA ကိစ္စများကိုဘယ်လိုသဘောထားတယ်လဲဆိုတော့မေးခွန်းနေဖြစ်ပါတယ်အဲ့တော့ဒီမေးခွန်းနေအပေါ်မှာတော့အခုဒေါက်တာတိမျိုးဝင်းတို့အဖွဲ့ကတော့အတိအကျသူတို့အနေနဲ့ဖြေပေးသွားတာမျိုးမဟုတ်ဘဲနဲ့တက်ဆိုင်ရာဟိုခေါင်းဆောင်များကိုဆက်ပြီးတင်ပြသွားပြီးမယ်ဆိုတဲ့အဖြေမျိုးနဲ့ပဲကျွန်တော်တို့ညီကုန်းချုပ်ကြတာဖြစ်ပါလေ
ဒီကနေ့တွေ့ဆုံမှုမှာဘူဂျိုကွန်မော်ဦးဆောင်တဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ် TBN ဖွဲ့ဝင်တွေပါဝင်ခဲ့တယ်လို့အစိုးရကိုယ်စားလှယ်ဘက်ကတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်ဦးဆောင်ပြီးတော့အဖွဲ့ဝင်ဖြစ်အငိမ့်စားဘူရုပ်ကြီးခင်စောဦးဦးလှမောင်ရွှေနိုင်ငံတော်တိုင်းပြည်ခံယုံတာဝန်ခံဦးမိုးစောဦးဦးကျော်လင်းဦးတို့ပါဝင်ခဲ့ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီဖွဲ့ဟာလာမယ့်ဇွန်လဒုတိယပတ်မှာမြောက်ပိုင်းဒေသမှာရှိတဲ့ဝမိုင်းလာတိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့ဆက်လက်တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။နိုင်ငံတော်အစိုးရကနေပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီနဲ့စပ်ကော်မတီတွေကိုမေလကုန်မှာဖွဲ့စည်းခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံရေးအနေအထားအရမြန်မာသမ္မတနဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တွေရမ်းမှာကချင်ပြည်နယ်၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်ဒေသတွေမှာစစ်ရေးပဋိပက္ခဖြစ်ပွားနေစေလဲဖြစ်ပါတယ်ခင်ဗျာ။
နိုင်ကွန်းအိမ်ပြောပြခဲ့တာပါရှင်အခုငွေကြေးခွာချမှုအခွန်ရှောင်မှုတွေကိုစီစဉ်နိုင်မဲ့စနစ်တစ်ခုအကြောင်းကိုအလှည့်ပေးပါမယ်ငွေစက္ကူဒါလက်ဝယ်ကင်ထားစရာမလိုတဲ့စနစ်တစ်ခုတည်ဆောက်နိုင်ရင်ငွေကြေးခွာချမှုတွေအခွန်ရှောင်မှုတွေကိုထောက်လန်းနိုင်မှာဖြစ်တယ်လို့ငွေကြေးဆိုင်ရာဝန်ဆောင်မှုပြပွဲစီစဉ်သူတွေကပြောပါတယ်ငွေကြေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေဖြစ်တဲ့ ATM ငွေထုတ်ဆက်မိုဘိုင်းငွေလွှဲဆက်စနစ်တွေပါဝင်အမခံလုပ်ငန်း Stock Share ရောင်းဝယ်ရေးစတဲ့ဝန်ဆောင်မှုတွေကိုပြထားတဲ့ Money Expo 2016အကြောင်းသွားရောက်သတင်းယူထားတဲ့ VOA သတင်းတောက်မသိန်ကီလင်းကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ငွေကြေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေကိုပြသထားတဲ့ Money Expo 2016ပြပွဲကိုရန်ကုန်မြို့တက်မတော်ခမ်းမမှာဒီနေ့ဇွန်လ3ရက်နေ့ကနေစတင်ပြီး5ရက်နေ့အထိ3ရက်တာကျင်းပနေပါတယ်။ငွေကြေးဆိုင်ရာဝန်ဆောင်မှုတွေကိုအသုံးပြုပြီး cashless society ငွေစက္ကူသားလက်ဝယ်ကင်ထားစရာမလိုတဲ့စနစ်တစ်ခုတည်ဆောက်နိုင်ရင်ငွေကြေးခွာချမှုတွေအခွန်ရှောင်မှုတွေအပါအဝင်ငွေကြေးဆိုင်ရာပြစ်မှုတွေကိုထောက်လန်းနိုင်မှာဖြစ်တယ်လို့ပွဲစီစဉ်သူဒေါက်တာဇာနီမောင်မောင်ကအခုလိုပြောဆိုလိုက်ပါတယ
်ဒီပွားကနေပြီးတော့စရင်ပေါ်တယ်အရေးကြီးဆုံးကတော့စရင်ပေါ်တဲ့အတွက်ကြောင့်မလို့ test တွေကိုရှောင်လို့မလွယ်တော့ဘူးနောက်တစ်ခုကကြတော့ money laundry ကိစ္စတွေလည်းစစ်ဆေးလို့ရနိုင်တယ်သူနောက်ဆက်တွဲ criminal case တွေအစပေါ့နော်ဒီ transaction တွေကြည့်လို့ရှင်ခုလို့အချိန်မှာအရန်ဇောင်းပေးနေတဲ့ဒီလက်ပေးလက်ယူကိစ္စတွေပေါ့နော် bribery တွေ corruption တွေအကုန်လုံးကိုလည်းဒီ transaction တွေကနေပြီးတော့အများကြီးပဲဟိုစစ်ဆေးလို့ကြည့်လို့ရနိုင်တယ်ဆိုတော့ဒီ transaction တွေအကုန်လုံးကစည်ရင်းမှာပေါ်တော့မှဆိုတော့ cashless society ကိုကျွန်တော်တို့က promote လုပ်ချင်တာပါအားကြောင့်မလို့ဒီပွဲလေးကိုကျင်းပတာပါခင်ဗျာ
မိုဘိုင်းငွေလွှဲစနစ်နဲ့ ATM ငွေထုတ်ဆက်တွေကိုပိုပြီးကြဲကြဲပြန့်ပြန့်အသုံးပြုနိုင်ရင်ငွေလွှဲတာငွေထုတ်တာတွေကိုအချိန်နဲ့တပြေးညီလုံဆောင်နိုင်မှာလည်းဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာလျှက်စစ်မီအင်တာနက်စတဲ့အခြေခံအဆောက်အအုံတွေမှာလည်းအားနည်းနေသေးတာကြောင့်အခက်အခဲရှိနေသေးတယ်လို့ပညာရှင်တွေကသုံးသပ်ပါတယ်။ပွဲကိုလာရောက်ခဲ့တဲ့စီးပွားရေးပညာရှင်ခင်မောင်ညိုဘောဂဗေဒကတော့ငွေရေးကြေးရေးဆိုင်ရာလုပ်ငန်းတွေကျေပြန့်လာတယ်လို့သုံးသပ်ပါတယ်။
မြန်မာနိုင်ငံရဲ့ဘာလုံကတကယ်ဟိုပါပေါ့နော်အောက်ခြေပဲရှိသေးတယ်အခြေခံစစ်မရှိသေးဘူးအဲ့ဒီကနေပြောမြင့်မှုဆိုတဲ့ဟာနည်းနည်းလေးအထာနေတာပေါ့နော်အဲ့တော့အထာနေနေတဲ့ဘာလုံကကိုနည်းနည်းလေးမြင့်အောင်ပေါ့လေကြိုးပမ်းမှုတစ်ခုအနေနဲ့ဆရာဒီမှာယူဆအဲ့တော့ခါတိုင်းကတော့ဆရာတို့ကငွေကြေးကိစ္စဆိုဘန်တစ်ခုပဲမြင်တယ်ပေါ့နော်အခုက stock share ဝယ်တဲ့ကိစ္စတွေလည်းပါတယ်နောက်ချင်းငွေနော်အာမခံတဲ့ကိစ္စတွေပါလာတယ်နောက်တကဒီအာမခံလုပ်ငန်းတွေလည်းပါတယ်ဒီတစ်ခါကတော့လုပ်ငန်းသဘောတဘာဝရတော့ကျေပြန့်လာတာတွေ့ရတယ်
တောင်ရတာကျင်းပမဲ့ငွေကြေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းပြပွဲ Money Expo 2016မှာဘန်တွေကနေသူတို့ရဲ့ဝန်ဆောင်မှုတွေလာရောက်ပြသကြသလို ATM ငွေထုတ်ဆက်တွေအာမခံလုပ်ငန်းတွေ Stock Share ရောင်းဝယ်ရေးစတဲ့ဝန်ဆောင်မှုတွေကိုပြသနေပါတယ်ရှင်
။မသိန်ကီလင်းပြောပြခဲ့တာပါရှင်။သောတာရှင်များရှင်ဘူကျော်အောင်ဆန်းရဲ့ပင်လုံစာချုပ်ချုပ်ဆိုဖို့တွားရောက်ရာခီးမှာကိုယ်တိုင်ကားမောင်းပို့ဆောင်ပေးခဲ့သူဘူကျော်အောင်ဆန်းရဲ့မိတ်ဆွေနဲ့တောင်ကြီးမြို့တော်ဝန်ဟောင်းအဖြစ်ဆောင်ရွက်ခဲ့သူဦးခန့်ခေါ်ဦးဖရစ်ခန့်ဟာဒီကနေ့မနက်မှာအသက်102နှစ်အရွယ်နဲ့ကွယ်လွန်သွားခဲ့ပါပြီရှင်။ပင်လုံညီလာခံကျင်းပတဲ့မြင်ကွင်းကိုကိုယ်တိုင်မျက်မြင်ကြုံတွေ့ခဲ့ရသူဦးခန့်ဟာ27ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်နေချိန်မှာကွယ်လွန်သွားခဲ့တဲ့အတွက်နိုင်ငံရေးအရဆုံးရှုံးမှုအဖြစ်သုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဦးခန့်ခေါ်ဖာရုစ်ခန်ဟာဒီကနေ့မနက်4:15မိနစ်အချိန်မှာတောင်ကြီးမြို့နေအိမ်မှာပဲအသက်102နှစ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။ဦးခန့်ကွယ်လွန်တဲ့အကြောင်းကိုတားဖြစ်သူဦးဆန်လင်းကအခုလိုပြောပါတယ
်။လူကြီးယောဂခမတူခါနာနဲ့အချာကြီးကသာသာနာတာ။ကျွန်တော်လည်းသူအသက်ရှိဘူးရဲ့ဗျ
။ဦးခန့်ဟာဘူဂျိုအွန်ဆန်ရဲ့မိတ်ဆွေဖြစ်တယ်လို့ဘူဂျိုအွန်ဆန်ပင်လုံကိုတွားရောက်ရမှာလဲကိုရိုင်ကားမောင်းပို့ဆောင်ခဲ့တာကြောင့်ပင်လုံညီလာခံကိုမျက်မြင်တွေ့ကြုံခဲ့သူဖြစ်ပါတယ်။ဦးခန့်ကွယ်လွန်တဲ့အပေါ်မှာတော့ညောင်ရွှေမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ဦးခေါ်ဦးနေမျိုးကအခုလိုပြောပါတယ်
ကျွန်တော်တို့ဒီကောင်စုကြီးရဲ့ အမိုင်းပြလိုက်ဒီပဲနောက်ကျွန်တော်ရှမ်းပြည်ရဲ့ပုံဆောင်ပုဂ္ဂိုလ်ကြီးကနောက်အသက်တရာကျော်ဒါနေသွားတာအဲဒီအသက်တရာပြည့်တဲ့အချိန်ဘာဖြစ်ဖြစ်ကလည်းသူမောင်းသေးပဲဗျအဲဘိုးကျောင်းဆန်းတို့ပြည်လို့ဆက်ထုတ်တော့လည်းအိုက်ခိုက်ဝီဒီကြည့်လေးပေါ့ဗျအဲ့ဒါအနေနဲ့လိုက်ပို့ပါကြရတော့သူ့ကိုကျွန်တော်20ရာစုပြည်လို့ဆက်ထုတ်လေးထုတ်သွားတာကိုလည်းတကယ်မြင်သေးချင်တာဗျအဲ့ဒါတော့ဖိနေကောင်းကြရတော့နော်
ဦးခန့်ရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးပြန်ပြောင်းပြောဆိုတာတွေတဲကအမှတ်တရအဖြစ်ဆုံးစကားကိုဦးနေမျိုးကအခုလိုပြောပါတယ်
ကျွန်တော်တော့ခိုင်ခိုင်တွေ့ဆုံတာပေါ့နော်အပြောပြရတဲ့အချိန်မှာဒီသပိုင်းဝင်စကားလေးကတော့ဟိုဘုကြောင့်ဆန်းကနည်းနည်းစစ်တူသွားတဲ့အဲစာကြည့်ဆုခံနေတယ်အဲတော့ဆော်ဘွားတွေသွားပြောအဲခင်ဗျားတို့ခွက်ချက်ရင်ခွက်ချက်ရတယ်ဆိုတော့အမှဆက်ရှိတိုက်ပြောတဲ့စကားလေးကဘုကြောင့်လားကျွန်တော်တို့ကပေါင်းဖို့တော့မလိုပါဘူးဘာလို့ခွက်ချက်စီချင်တာလဲဆိုတဲ့စကားလေးပေါ့နော်ဒီများရဲ့အမြင်ကစမ်းနေရခေါ်တော့ချင်တယ်။ဘာမှလည်းမပြီးခေါ်ထုတ်ဘူးချင်တာ။အမှန်အမှန်တော့မဟုတ်ဘူး။ကြောင်းမြန်ဖြစ်နေတာပေါ့နော်။အမှန်ရ
။ဦးခန်းဟာငယ်စဉ်ကတောင်ကြီးမြို့ ABM ကျောင်းမှာဆယ်တန်းအထိပညာသင်ယူခဲ့ပြီးလွတ်လပ်ရေးရပြီးနောက်1952ခုနှစ်ကစပြီးတောင်ကြီးမြို့တော်ဝင်ဖြစ်နှစ်ကြိမ်ရွေးကောက်ခံခဲ့ရတယ်လို့တောင်ကြီးမြို့စီမံသားယာယီကော်မတီရဲ့ဥက္ကဋ္ဌအဖြစ်လည်းဆောင်ရွက်ခဲ့သူဖြစ်ပါတယ်။1962ခုနှစ်အာနာသိန်းချိန်မှာရှမ်းစော်ဘွားရည်နဲ့အတူ6နှစ်ကြာဖမ်းဆီးထောင်ချခံခဲ့ရပြီးနောက်ပိုင်းမှာရန်ကုန်မှာ4နှစ်ကြာခြေကျုပ်နဲ့ထိန်းသိမ်းခံခဲ့ရပါတယ်။1988ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲကိုစစ်တပ်ကအာနာသိန်းချိန်မှာလည်းတပတ်ကျော်ကြာထိန်းသိမ်းခံခဲ့ရပါတယ်။ဦးခန်းဟာသူမကွယ်လွန်မီမှာတော့တောင်ကြီးမြို့တောင်စွန်နီဂျမေဘလီနာယကအဖြစ်ဆောင်ရွက်ခဲ့ပြီးအစ္စလမ်ဘာသာဝင်တဦးဖြစ်တဲ့ဦးခန်းကိုဒီနေ့ညနေ 3:00 မှာတောင်ကြီးမြို့တိုင်းသားပေါင်းစုံဆွန်နီမွတ်စလင်တုတ်တံမှာတင်းချိုခဲ့ပါတယ်။ဦးခန်းကွယ်လွန်ချိန်မှာသာသမီ3ယောက်မြေ17ယောက်နဲ့မြေ9ယောက်ကြံရစ်ခဲ့ပါတယ်
။ကိုမိုးစောတင်ပြခဲ့တာပါရှင်။အခုကျမတို့အတန်းလွှင့်နေတဲ့ Radio Season PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VO ရဲ့နေ့စဉ် TV Season ကိုလည်းကြည့်ရှုနိုင်ကြပါရှင်။ခုညနေပိုင်းစီစဉ်ဆုံးတက်ခင်မှာတရင်ချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးပါဦးမရှင်
။ယဆိုင်နေတဲ့ Israel Palestine ညီညာရေးဆွေးနွေးပွဲတွေပြန်ဆနိုင်ရေးလွန်လောက်တဲ့ဘုံတူညီချက်သဘောထားကိုရလာဖို့ပြည်ထောင်စုနိုင်ငံပါတီမျိုးတော်မှာဒီကနေ့စည်းဝေးနေကြတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ဥရောပနဲ့အာရပ်နိုင်ငံတွေကထိပ်တန်းတက်နမန်တွေကမျှော်လင့်နေကြပါတယ်။ Israel နဲ့ Palestine တို့အနေနဲ့ညီချမ်းရေးအတွက်တတိရှိရှိရွေးချယ်ကြဖို့ပြည်ထောင်စုသမ္မတ François Hollande ကအစည်းအဝေးအဖွဲ့မှာပြောပါတယ်။Israel နဲ့ Palestine ကြားရရှိခံမဲ့သဘောတူညီချက်တရက်ဟာဒေသတစ်ခုလုံးနဲ့သက်ဆိုင်ရမယ်လို့ပြည်ထောင်စုကဆိုပါတယ်။ကမ္ဘာတဝန်းကကာကွယ်ရေးဝန်ကြီးတွေနဲ့စစ်ပယ်ဆိုင်ရာအကြီးအကဲတွေတက်ရောက်ကြမယ်။အာရှဒေသရဲ့အကြီးမားဆုံးလူမျိုးရေးဆိုင်ရာထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာစင်ကာပူနိုင်ငံမှာရောက်နေပါတယ်။ Shangri-La Dialogue လူသီးများတဲ့သုံးရက်ကြာဆွေးနွေးပွဲတွင်စနေနေ့မှာ Mr. Carter မိန့်ခွန်းပြောမှာပါ။တနင်္ဂနွေနေ့အဆုံးသတ်မှတ်ဒီအစည်းအဝေးတွင်မှာတော့တောင်တရုတ်ပင်လယ်ပြင်မှာတရုတ်ဘက်ကအင်အားဆက်ပြီးတော့တူးချက်တည်ဆောင်နေတဲ့ကိစ္စအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်နိုင်ပါတယ်။တရုတ်ဟာတောင်တရုတ်ပင်လယ်ပြင်မှာအင်အားချက်တွင်ပြီးကိုယ့်ကိုယ်ကိုတခြားနိုင်ငံတွေနဲ့ကင်းကွာအောင်လုပ်နေတယ်လို့ဝန်ကြီးကတာကပြီးခဲ့တဲ့သတင်းပမာတော့၅ပဲတတိပီပြောဆိုထားပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းယူဘက်မှာနံပါတ်၁နေရာရှိနေတဲ့ဟီလာရီကလင်တန်ရဲ့နိုင်ငံခြားရေးမှူးဝါဒနဲ့ပတ်သက်ပြီးစူးစားပြင်းထန်တဲ့မိန့်ခွန်းပေါ် Republican Party သမ္မတလောင်းဖြစ်နိုင်ခြေရှိနေတဲ့ Donald Trump ကကြာသပတေးနေ့ညမှာပြင်းထန်တုံ့ပြန်ပြောဆိုပါတယ်။အတိတုတတည်ငြိမ်မှုနဲ့ကြီးမားတဲ့တာဝန်ယူမှုတွေလိုအပ်တဲ့သမ္မတတာဝန်ကိုထမ်းဆောင်ဖို့ထရမ့်ဟာပြင်ကိုစရိုက်ရအရေးချင်းမမိဘူးလို့ကြာသပတေးနေ့အစောပိုင်းပြောတဲ့မင်းကွန်းထဲမှာကလင်တန်ကအဝေးပိုင်းတိုက်ခိုက်တာပါ။တောက်ချာနေ့အစောပိုင်းကမြေထဲပင်လယ်မှာတိမ်မှုထားတဲ့ဆက်လီပေါ်လိုက်ပါလာသူဒုက္ခသည်တွေကိုရေးပေါ်ကယ်ဆယ်တာမှာအလောင်းလီလောင်းရှာတွေ့ပြီး342ဦးကိုကယ်တင်ခဲ့တယ်လို့ IOM နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့အစည်းကပြောပါတယ်ခင်ဗျာ။
တောက်ချာနေ့ညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Thomas Blondy ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်ည9:00ကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါသောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.